ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပမဲ့8000အရှက်နိုင်ငံများတင်အာဆီယံစီးပွားပွဲတွေမှာတောင်တရုတ်ပင်လယ်ပြင်တွင်ပတ်ဆိုင်မှုတွေအငင်းပွားနေတဲ့ကိစ္စတွေကိုဆွေးနွေးတာကအကျိုးရှိမှာမဟုတ်ဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံကိုဘယ်သူမှလည်းဖိအားပေးရမှာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်တဲ့ကျင်းပမဲ့ညီလာခံမတိုင်ခင်ဒီကနေ့မှာပဲသမ္မတဒူတာတီကလိမ်းတော်တွေကိုပြောဆိုလိုက်တာပါ။မြန်မာနိုင်ငံနဲ့အပါအဝင်ဖြစ်တဲ့အာဆီယံ10နိုင်ငံကခေါင်းဆောင်တွေနဲ့တက်ရောက်မဲ့ညီလာခံအတွက်မနီလာမြို့တော်မှာတော့လုံခြုံရေးတွေတင်းကျပ်ထားပါတယ်။ညီလာခံခန်းသားတွေကျင်းပမဲ့နေရာအနီးနားမှာရှိတဲ့ဈေးဆိုင်တွေလမ်းတွေကိုလည်းပိတ်ထားလိုက်ပြီးသတင်းယူကိုစီးရင်ပေးသွင်းထားတဲ့မီဒီယာတွေအနေနဲ့လည်းသတ်မှတ်ထားတဲ့ခန်းသားတွေကလုံခြုံရေးအဆောက်အအုံတွေနဲ့တွားရောက်ခွင့်ရမှာဖြစ်ပါတယ်။ချုပ်ချာအချက်ချကြတဲ့လမ်းဆောင်လမ်းကွာတွေမှာလည်းဝတ်စုံပြည့်တဲ့လုံလင်းရဲတွေကိုတွေ့မြင်နေရတယ်လို့လင်းပြည့်ဆက်တနတ်တွေတန်ချက်ကကားတွေကိုလည်းတွေ့ရပါတယ်။တောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုတွေအငင်းပွားရကတင်းမာမှုတွေပေါ်ပေါက်နေတဲ့ကိစ္စအပြင်မြောက်ကိုရီးယားရဲ့ကုန်သွယ်ရေးစတဲ့ကိစ္စရပ်တွေကိုလည်းအာဆီယံညီလာခံမှာဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကတော့မနက်ဖြန်စတင်ကျင်းပမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ပါဝင်အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကိုတော့စနေနေ့မှာကျင်းပမှာဖြစ်ပါတယ်။